ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီလက်ရှိအပြင်းထန်လှုပ်ဆောင်နေတဲ့မူရစေဝါနှိမ်နင်းရေးစီမံချက်မှာအတိုက်ခံတွေအပေါ်တိုက်ခိုက်တာအပါအဝင်ဥပဒေမဲ့တပ်ဖြတ်မှုတွေရှိနေတယ်လို့လူခွေလှုပ်ရှားသူတွေကပြောပါတယ်။မူရစေဝါနှိမ်နင်းရေးတပ်ဖွဲ့တွေကတော့တေဆုံးသူတွေဟာမူရမှောင်ခိုးတွေသာဖြစ်ပြီးတော့အပြန်အလှန်ပြစ်ခတ်မှုမှာတေဆုံးတာလို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစေဝါနှိမ်နင်းရေးစီမံချက်ဘယ်အခြေအနေရောက်နေပြီလဲ။ဝေဖန်သူတွေကရောဘယ်အချက်တွေကိုထောက်ပြနေတယ်လဲဆိုတာကိုမစ်ဟူစင်ရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကြကြောသိမ်းပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုနှစ်စဉ်ခိုးသွင်းနေတဲ့ဂျာဘာလို့ခေါ်တဲ့စိတ်ကြွဆေးပြားအရေအတွက်ဟာတန်း300ရှိပြီးဆေးဆွဲသူခန့်မှန်းရေအတွက်9တန်းကအဲ့ဒီဆေးပြားတွေကိုသုံးဆွဲနေကြတယ်လို့ဘင်္ဂလားဒေ့ရှ်မွေးဆေးဝါးထိန်းချုပ်ရေးဌာန DNC ကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ Rapid Action Battalion RAB လို့ခေါ်တဲ့အထူးတပ်ဖွဲ့တွေသုံးပြီးမွေးဆေးဝါးအပိတန်ခြုံငင်းရေးစီမံချက်ကိုလွန်ခဲ့တဲ့သတင်းနှစ်ပတ်မှာစလုပ်နေပါတယ်မွေးအန်ဒရယ်ခြုံငင်းသွားစီဖို့အတွက်အဆုံးတိုင်နှိမ်နင်းရေးနည်းလမ်းကိုအစိုးရကချမှတ်ထားတယ်လို့စီမံချက်စတင်တဲ့နေ့မှာဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါတယ
်။အမကျွန်ဂျုံဂီဘတ်ဒေါမန်ကရစီအပရမရုဒ်ဒုန်နေစီမာဒုခ်ထေကအမရာဒေရှ်ကေမုခ်တုခ
်အချမ်းဖက်ဝါဒါကိုကျမတို့နှိမ်နင်းခဲ့ပြီးအဲ့ဒီလုပ်ငန်းအောင်မြင်မှုရထားပါတယ်။အလားတူပဲတိုင်းပြည်မှာမူရစေဝါကင်းရှင်းသွားအောင်လုပ်ဖို့အတွက်ကျမတို့ဆုံးဖြတ်ထားပါတယ်။မူရစေဝါထုတ်လုပ်သူတွေရောင်းဝယ်သူတွေနဲ့အသုံးပြုသူတွေကိုကျမတို့အစိုးရကနေအပြင်းထန်အရေးယူနှိမ်နင်းသွားပါမယ်။
စီမံချက်စတင်တဲ့မေလ15ရက်နေ့ကလေးကဆိုရင်အပြန်အလှန်ပြစ်ခတ်မှုတွေမှာလူပေါင်း124ယောက်ထက်မနည်းသေဆုံးရပြီလို့ဒါကမျိုးတော်ကြီးဆိုင် ODICA လူခွင့်ရေးဖွဲ့ကပြောပါတယ်။သေဆုံးသူအများစုဟာမူရစေမှောက်ခိုးတွေလို့ဆိုပါတယ်။ဒါ့အပြင်မူရစ်မှောက်ခိုးလို့တန်တရားရှိသူပေါင်း11000ကျော်ကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောသလိုရွှေလျားတရားရုံးတွေကနေလူပေါင်း3500ကျော်ကိုထောင်ချဒဏ်ငွေရိုက်ခဲ့တယ်လို့လည်းပြောပါတယ်။စီးနင်းတိုက်ခိုက်မှုအများစုကိုအခြေတင်ငင်းပွားပွဲဖြစ်နေတဲ့RAB တပ်ဖွဲ့ကလှုပ်ဆောင်နေတာပါဒီတပ်ဖွဲ့ဟာလက်ဆဖြုတ်ပစ်တာနဲ့တရားလက်လွတ်တပ်ဖြတ်တာတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ထားတယ်လို့လူခွင့်ရေးဖွဲ့တွေကထပ်ခါတလဲလဲဆွဆွဲထားပါတယ်မူရစ်ဂိုင်းသားတွေနဲ့ထိတိုက်တွေ့ချိန်မှာလူမျိုးရင်းတပ်ဖွဲ့တွေကိုစပစ်တာကြောင့်အပြန်အလှန်ပစ်ခတ်ပြီးမူရစ်မှောင်ခိုးလို့ဆွဆွဲခံရသူတွေတေဆုံးကြတာဖြစ်တယ်လို့ RAB နဲ့ရဲတပ်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းတေဆုံးသူတွေရဲ့မိသားစုဝင်အများပြားပြောတာကလူညိုရင်တက်ဖွဲ့တွေပြောတာနဲ့ကြွားချားနေပါတယ်။စစ်တကောင်းမျိုးကအသက်40နှစ်အရွယ်ဟာဘီဘူးရမန်ရဲ့ဖြစ်ရမှာဆိုရင်သူပုန်းနေတဲ့နေရာကိုမေလ18ရက်နေ့မှာ RAB တက်ဖွဲ့ကဝင်စီးတာမှာမူရစ်ဂိုင်းသားတွေနဲ့အပြန်လန်ပစ်ခတ်ရင်းတေဆုံးသွားတာလို့အာဏာပိုင်တွေကပြောပါတယ်။သူဟာမူရစ်မှုစစ်နမှုနဲ့ဆွဲချက်တင်ခံထားရတဲ့ယာဘာရောင်းသူအဖြစ်တည်ထားကြသူဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းရမန်ရဲ့သမီးဖြစ်သူစန်ဂျီဒါရမန်အီဗာကတော့အရွေးလူညုံရေးအရာရှိတွေလို့သူတို့ယူဆသူတွေကမေလ18ရက်နေ့မှာသူ့ဖခင်ကိုဖမ်းသွားပြီးနာယီအတော်ကြာပြီးတဲ့နောက်ပြတ်တက်လိုက်တာလို့ပြောပါတယ
်။အမတ်ရဲ့ဘာသာပါရှင်မူကြီးချေကဒိုရင်းကြီးအမောဘာဘာကေဆာရှိုဒီဟို
ကျမတို့အိမ်သားကဗလီမှာအဖေဝစ်ပြူပြီးလို့ထွက်လာတဲ့အချိန်မှာသူ့ကိုခေါ်သွားကြတာပါ။သူ့ကိုခေါ်သွားပြီးတဲ့နောက်ပြတ်တက်လိုက်တာပါပဲ။သူတို့ကအဖေကိုဖမ်းထားတာလေ
။ဖခင်ဖြစ်သူဟာမူရစီဝါအယောင်းဝယ်မှာပတ်သက်နေတယ်လို့ RAB တပ်ဖွဲ့ကပြောတာကိုလည်းရမန်အီဗာကအခြေမြစ်မရှိဘူးလို့ညင်ပါတယ်။သူဟာနိုင်ငံရေးတိုက်ခိုက်တူဖြစ်တာကြောင့်အပြန်အလှန်ပြစ်ခတ်မှုဖြစ်တဲ့အောင်အစိုးရကလှုပ်ကြံအကွက်ဆင်ပြီးတပ်ပစ်လိုက်တာလို့ဆိုပါတယ်။မူရနေနေရေးစီမံချက်မှာတည်ဆုံးသူ10ယောက်ထက်မနည်းဟာအဓိကအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ရဲ့တက်ကြွလှုပ်ရှားသူတွေဖြစ်ပြီးတော့သူတို့ကိုမူရမှောင်ခိုးတွေဖြစ်လှုပ်ကြံတတ်မှတ်တာသာဖြစ်တယ်လို့ပါတီရဲ့နိုင်ငံတကာရေးရာအတွင်းရေးမှူးဟူမိုင်ဝန်ကိုဘီယာကပြောပါတယ
် We are skeptical about the government's motive behind it. We believe the actual motive behind this killing
ဒီတပ်ဖြတ်မှုတွေရဲ့နောက်ွယ်ကတကယ်အကြောင်းရင်းကတော့ဒီနေ့နောက်ပိုင်းမှာလှုပ်ဖို့ရှိတဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်အတိုက်ခံဒီမိုကရေစီလှုပ်ရှားသူတွေကြောက်ရွံ့ပြီးဥကြိုးသွားအောင်လှုပ်ဖို့ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒေသုံသူတွေရဲ့မိသားစုဝင်တွေဟာတိုင်တန်းရမှာကိုတိတ်ကြောက်ရွံ့နေကြတဲ့အတွက်တပ်ဖြတ်မှုတွေကိုစုံစမ်းစစ်ဆေးဖို့ကခက်ခဲလိမ့်မယ်လို့ဟောင်ကောင်ခြေဆိုင်အာရှဥပဒေရေးရာထောက်ကူပြုဌာန ALRC ကပြောပါတယ်။သူတို့အနေနဲ့တိုင်တန်းမှုတစ်ခုခုလုပ်ဖို့ဒါမှမဟုတ်ဥပဒေနဲ့အညီဖြစ်စေဖို့စူးစမ်းတာမျိုးလုပ်မှာမဟုတ်ဘူးဆိုတာမိသားစုအများအပြားက VOE ကိုအတည်ပြုပြောဆိုပါတယ်ခင်ဗျာ။